ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိဘူးလို့ကြေညာထားတဲ့မဲဆန္ဒနေမျိုးတွေကရခိုင်ပြည်နယ်အမ်းမြို့နယ်နဲ့ချင်းပြည်နယ်ပလောဝါတို့ကအခြေအနေတွေကိုပြန်လည်သုံးသပ်ထုတ်ပြန်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါရှိလာကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းနယ်ပြည်နယ်6ခုမှာလွတ်လပ်မျှတမှုရှိရှိကျင်းပနိုင်မယ့်အခြေအနေမရှိကြောင်းကြေညာထားပေမဲ့ဒီအထက်ကအန်းနဲ့ပလောဝမြို့နယ်တွေကအခြေအနေတွေကိုပြန်သုံးသပ်မှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တာပါရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာပဲထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်လို့ဒီကနေ့ဒီပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်တရားသူရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
အဲ့ဒီပတ်သက်ပြီးတော့တက်ဆိုင်ရတယ်ဆိုတော့မှတ်ချက်ကြည့်တာပါတယ်ပေါ့ဟိုကဲဟိုကြည့်ပြီးတော့ကျွန်တော်တို့ကျင်းလာတယ်ဖြစ်တယ်ကျန်လာပြီးတော့သုံးသပ်လို့လည်းဘယ်လိုမှမလုပ်ရတော့ဘာသာတက်ကြည့်ရတာရှိတယ်သိစစ်ရရှိတယ်သိစစ်ရရှိတာကိုဆက်ပြီးသိစစ်တယ်ဘယ်လိုဝါကိုမြတ်ပတ်သက်ပြီးတော့ထပ်ပြီးကျင်းလာနေတာရှိပါတယ်မြင့်မှန်နေတော့ရှေ့ဆိုင်တဲ့ကိစ္စတွေကတော့2015ခုတက်ပါတယ်ဒီနီလာတိုင်းပါ
ကချင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ပဲခူးတိုင်းတွေကနေပြီးတချို့မှာလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့တောက်ကြာနေ့ကပဲတင်ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာပါဝင်တဲ့ချင်းပြည်နယ်ပလဝမြို့နယ်မှာလက်တလောလက်နက်ကင်ပြိပက္ခတွေဖြစ်ပွားနေတာမျိုးရှိသလိုတချို့ဒေသတွေဟာလည်းရွေးကောက်ပွဲတွေမကျင်းပနိုင်တော့အောင်စိုးရိမ်ရတဲ့အခြေအနေမှရှိရလားဆိုပြီးမေးခွန်းတွေထွက်ပေါ်ချိန်မှာပဲကော်မရှင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြန်သုံးသပ်တဲ့အစီအစဉ်ကိုကျင်းပခဲ့တာပါကော်မရှင်ဘက်ကတော့2020ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုထုတ်ပြန်ကြေညာဖို့ဆုံးဖြတ်ရမှာလုံခြုံရေးအရာဆုံးဖြတ်ပေးနိုင်တဲ့ကာကွယ်ရေးနဲ့ပြည်ထောင်စုအပါအဝင်သက်ဆိုင်ရာဌာနအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေပါဝင်ကြောင်းကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ
်သက်ဆိုင်ရာပြည်ထောင်စုသူအဖွဲ့ရုံဝန်ကြီးဌာနကာဝေးဌာနဒီရေးဌာနသူတို့ရဲ့ဘောရပတ်ချက်တွေကိုတောက်ခံရကြည့်ရပါတယ်သက်ဆိုင်ရာကျွန်တော်တို့ကော်မရှင်အဖွဲ့ဝယ်သူတွေရဲ့ကြေညာချက်တွေဒါတွေကိုစုပေါင်းပြီးတော့ဒီလိုမျိုးကဘယ်ကောင်ရှင်ကမိမိသဘောနဲ့မိမိဆုံးဖြတ်နေတာမဟုတ်ဘူး
လက်ရှိရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘူးလို့ထုတ်ပြန်လိုက်တဲ့မြို့နယ်တွေမှာရခိုင်ပြည်နယ်ကမြို့နယ်၉မြို့နယ်နဲ့တခြားမြို့နယ်၄မြို့နယ်ကရက်ကွက်ကြီးရွာအုပ်စု152အုပ်စုကချင်ပြည်နယ်ကမြို့နယ်17မြို့နယ်မှာကြီးရွာအုပ်စု192စုကရင်ပြည်နယ်ကမြို့နယ်6မြို့နယ်ကကြီးရွာအုပ်စု53အုပ်စုပါဝင်နေပါတယ်။နောက်ပြီးရှမ်းပြည်နယ်မြို့နယ်6မြို့နယ်နဲ့တခြားမြို့နယ်18ခုကကြီးရွာအုပ်စု152စုနဲ့မွန်ပြည်နယ်ကြီးရွာအုပ်စု2စုနဲ့ပဲခူးတိုင်းမြို့နယ်2ခုကကြီးရွာအုပ်စု42အုပ်စုစတာတွေပါဝင်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြန်လည်ပြင်ဆင်ပေးဖို့တိုင်းရင်းသား၅ပါတီဖြစ်တဲ့ကချင်ပြည်သူ့ပါတီ၊ကယားပြည်နယ်ဒီမိုကရက်တစ်ပါတီ၊ကရင်အမျိုးသားဒီမိုကရက်တစ်ပါတီ၊ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မွန်ညီညွတ်ရေးပါတီနဲ့တိုင်းရင်းသား73ပါတီဖွဲ့စည်းထားတဲ့တိုင်းရင်းသားလူမျိုးများမဟာမိတ်ပါတီပြီးခဲ့တဲ့ရက်ပိုင်းကပြည်အောင်စုရွေးကောက်ပွဲကော်မရှင်ထံတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့မြို့နယ်၉မြို့နယ်တွေကအမ်းမြို့နယ်နဲ့ပတ်သက်လို့ပြန်လည်တုံ့တက်မဲ့အစီအစဉ်ကိုတော့ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဥက္ကဋ္ဌကောင်ဆန်းကကြိုဆိုလိုက်ပါတယ်။
အတီးကတော့ကော်မရှင်အနေနဲ့ပြန်လေတုံသက်တင်တာပေါ့နော်ပြန်လေတုံသက်တာကတော့သူတို့အတွက်ဟိုမှန်ကန်တဲ့တုံသက်မှုဖြစ်လိမ့်မှာပေါ့
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကချင်ကရင်မွန်နဲ့ပဲခူးတိုင်းတွင်းကမြို့နယ်9မြို့နယ်နဲ့ကျေးရွာအုပ်စု600လောက်အပြင်ရှမ်းပြည်နယ်ကမြို့နယ်9ခုနဲ့ဝါကူပိုင်းအုပ်ချုပ်ခွင့်ရဒေသတို့မှာလုံခြုံရေးစိတ်မချရတာကြောင့်ရွေးကောက်ပွဲကျင်းပမယ့်အစီအစဉ်တွေကိုဖျက်ခဲ့မှုပါတယ်ဒီနေ့ရွေးကောက်ပွဲကိုတော့ကိုဗစ်ရောဂါကူးစက်မှုတွေကြောင့်ကျင်းပမယ့်အခြေအနေဖြစ်တာကြောင့်မဲပေးရဲ့လုပ်ငန်းစဉ်မှာထိခိုက်မှုရှိမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ရှင်ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်